Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ15ရက်တောက်ကြနေ့ညနေခင်း6နာရီခွဲရနေ9နာရီစီစဉ်တွေကိုလိုင်းတူမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနှောင်းလောက်ပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုကိုဝင်းခတ်မောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာပါပါ။ဂျကာတာမြို့တော်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်လျာရှိသူ3ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းထားပါတယ်။တူရကီပညာရှင်12ယောက်ထဲမှနည်းကိုအကြမ်းဖက်ဝါဒဖြန့်နှံ့ရီကိုထောက်ခံလို့ဆိုပြီးအာဏာပိုင်တွေကဖမ်းလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးတူဦးတိတ်မကြခင်မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တောင်ဆန်းစုကြည်ရဲ့ညွန်ကြားမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဖားကန့်ဒေသကိုသွားရောက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာပေးလုပ်ငန်းတွေစတင်လှုပ်ဆောင်နေပါတယ်။
သဘောပါဝင်ရင်တိကျတယ်ဆိုတာကတော့တရားဥပဒေမစိုးမိုးလို့ဖြစ်တာပေါ့ဥပမာမြေပုံနဲ့ဆိုလို့ရှိရင်ရွာနဲ့ကိုက်ဘလော့ဝေးရမယ်မ
ြေပုံ NLD ပါတီရဲ့သဘောပါပဝင်ကျင်ထိန်းတဲ့ရေးကော်မတီအဖွဲ့ဝင်ဦးလာဦးပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒါအပြင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကအစိုးရအသစ်မှာပြည်နယ်တိုင်းအသီးသီးကတိုင်းရင်းသားတွေပါဝင်ပြီးတော့ဖွဲ့စည်းသွားမယ်တဲ့နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ပေါ်မှာအစွန်ရောက် IS အဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမနေ့ကဖြစ်ပျက်ခဲ့တဲ့နောက်ပိုင်းလုံခြုံရေးတွေအထူးတင်းကျပ်ထားတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြတော့ရှိပါတယ်။ခုအရင်ဆုံးတော့တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းခမောင်တို့ကပြောပြပေးကြပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျာတာပရီနီကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်တရားရှိသူ3ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ2ယောက်သေဆုံးပြီး20ကျော်ဒဏ်ရာရပါတယ်။စစ်သွေးကြွားလူတန်တရားရှိသူ3ဦးကိုမြို့တော်ပြင်ဘက်ကဒီဖို့အချက်မှာဖမ်းလိုက်တယ်ဆိုတဲ့သတင်းတွေကိုလူညိုရေးဆိုင်ရာဝန်ကြီးလူဟတ်ပန်ဂျိုင်တန်ကအတည်ပြုပါတယ်။နိုင်ငံတော်မှာတော့လူညိုရေးကိုတင်းကျပ်ထားတာပါ။စစ်သွေးကြွားလူတန်တရားရှိသူတွေကိုဖမ်းမိနိုင်ဖို့ဂျာဗာနဲ့တခြားကျွန်းတွေမှာလည်းစီးနှင်းရှာဖွေတာတွေလုပ်နေတယ်လို့နိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရအန်တွန်ချယ်လီယန်ကိုကိုးကားပြီးရိုက်တာသတင်းဌာနကပြောပါတယ်။ဂျကာတာမြို့တော်မှာဂျာတာပရီနီကဘုံခွဲပြီးတနတ်နဲ့ပြစ်ခတ်တိုက်ခိုက်တာသူတို့အဖွဲ့လက်ချက်လို့ IS စစ်သွေးကြွားတွေကကြေညာထားပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးသွားတဲ့တိုက်ခိုက်သူ9ဦးထဲက4ဦးဟာဘယ်သူတွေဆိုတာသိထားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်သူ2ဦးရဲ့အိမ်ကိုဝင်းရှာတာမှာ IS အဖွဲ့ရဲ့တင်ဂေတာအနက်ရောင်အလံအပါအဝင် IS နဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုတွေ့ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရချာလီယန်ကပြောပါတယ်။တိုက်ခိုက်သူ9ယောက်ထဲက2ယောက်ဟာအကြမ်းဖက်ဝါဒကင်ဆယ်တဲ့ပြစ်မှုတွေကိုကျူးလွန်မှုနဲ့အရင်ကပြစ်ဒဏ်စီရင်ခံရဘူးတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဂျာတာပရီနီကတိုက်ခိုက်မှုတွင်သေဆုံးသူအချက်သား2ဦးထဲမှာ2ဦးကကနေဒါနိုင်ငံသားဖြစ်ပြီးတော့နောက်2ဦးကအင်ဒိုနီးရှားနိုင်ငံသားဖြစ်ပါတယ်။
အမေရိကန်သမ္မတလောင်းအဖြစ်ပနမရွေးချယ်ပွဲတွေကိုကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှာပဲတောင်ကယ်ရိုလိုင်းနားပြည်နယ်ကစကားစစ်တိုးပွဲတွေမှာ Republican ကိုယ်စားလှယ်လောင်းတွေအခြေတင်ရှင်ပြိုင်ခဲ့ကြပါတယ်ကိုယ်စားလှယ်ချို့ကတော့သမ္မတ Barack Obama ရဲ့မူဝါဒတွေကိုထိုးနဲ့တိုက်ခိုက်ပြီးထောက်ခံမှုရရှိဖို့ကြိုးစားခဲ့ကြတာပါဒီတဒိမဲ့အတွင်းမှာပဲအမေရိကန်ရည်သက်သား10ယောက်ကိုအီရန်ကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာအလေးထားပြောဆိုမသွားဘူးဆိုပြီးတက်ဆက်ပြည်နယ်အထက်လွှတ်တော်မှတက်ခရူနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီတို့ကဝေဖန်ခဲ့ကြပါတယ်။အဲရဲ့အစွန်ရောက်စစ်တွေးကြအုပ်စုနဲ့ပတ်သက်လို့သမ္မတအိုဘားမားရဲ့အစိုးရမူဝါဒပေါ်မှာလည်းဖလော်ရီဒါပြည်နယ်ကအထက်လွှတ်တော်မှမာကိုရူဘီယိုကဝေဖန်ခဲ့သလို Republican ကိုယ်စားလှယ်လောင်းနေတဲ့မှာရှေ့တန်းရောက်နေတဲ့ Donald Trump ကတော့အကြမ်းဖက်သမားတွေတိုင်းပြည်ထဲဝင်မလာအောင်လူဝင်မှုကြီးကြပ်ရေးဥပဒေကိုပုံမူတင်းကျပ်ဖို့ထမံပြောဆိုခဲ့တာပါ။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးJet Bush ကတော့ပြိုင်ဘက် Democratic Party တွင်ကကိုယ်စားလှယ်လောင်းနေတဲ့မှာဦးဆောင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကိုထိုးနှက်ဝေဖန်ခဲ့ပါတယ်။ပထမဆုံးအချိန် Republican Party တွင်ပထမရွေးချယ်ပွဲကိုတော့ Iowa ပြည်နယ်မှာ February 1ရက်နေ့စတင်ကျင်းပသွားမှာပဲဖြစ်ပါတယ်ခင်ဗျာ
။ Syria မှာစစ်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ငတ်မုတ်ခေါင်းပေါက်မှုကိုပြည်တွင်းစစ်မှာလက်နက်တပ်ဖွဲ့3နေရာကိုရပ်ဖို့အပြင်းထန်ပြားပိတ်ခတ်နေရပါတယ်။အခုညီတို့ချို့ပို့နေပြီမဲ့လေလူထောင်ပေါင်းများစွာငတ်မုတ်ခေါင်းပေါက်ရတဲ့ပုံစီးရီးယားကတိုက်ခိုက်နေတဲ့အဖွဲ့တွေအနေနဲ့ဘာအကြောင်းပြချက်မှပေးလို့မရဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောပါတယ
် Let me be clear. The use of starvation as a weapon of war is a war crime. All sides including Syrian
ကျွန်တော်ရှင်းရှင်းပဲပြောပါမယ်။ငါမို့ခေါင်းပေါင်းမှုကိုစစ်ပွဲရဲ့လက်နက်ဖြစ်သုံးတာစစ်ရာဇဝတ်မှုပါ။စီးရီးယားနိုင်ငံသားတွေကိုကာကွယ်ပေးဖို့အဓိကတာဝန်ရှိတဲ့အစိုးရအပါအဝင်အဖွဲ့အားလုံးအနေနဲ့ဒီအခြေအနေနဲ့တခြားတပ်ဖြတ်မှုတွေကိုကျူးလွန်နေပါတယ်။ဒါတွေဟာနိုင်ငံတကာလူသားချင်းစာနယ်မှုဆိုင်ရာဥပဒေအရပိတ်ပင်တမ်းမြစ်ထားတဲ့ကိစ္စတွေပါလို့ကုလသမဂ္ဂချုပ်ဘန်ကီမွန်ကပြောပါတယ်။တဘုံတွေထိန်းချုပ်ထားတဲ့ဖူဝါနဲ့ကဖာယာမျိုးတွေမှာစစ်နေရေးခါလူဝတ်ချက်အရေးပေါ်ဖြစ်နေတယ်လို့တဘုံတွေတင်ထားပြီးအစိုးရတပ်တွေကဝိုင်းထားတဲ့မာရာယာမျိုးမှာလည်းအရေးပေါ်လူဝတ်နေတယ်လို့မစ္စတာဘန်ကပြောပါတယ်။ အဲ့ဒီမျိုးတွေအတွက်လောင်စာဆီတွေကိုတနင်္ဂနွေနေ့မှာပေးပို့ဖို့အကူအညီပေးဖွဲ့တွေကစီစဉ်နေပါတယ်ဒီတော့တည်းမှာပဲဂျနီဗာမြို့မှာဒီလနှောင်းမင်းကြရင်ကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားအစိုးရနဲ့ဆွေးနွေးပွဲတွေကိုမတက်ခင်မှာအစိုးရတပ်တွေကမြို့တွေကိုဝိုင်းရံပိတ်ဆို့ထားတာရုပ်ပေးဖို့တပုံတွေကလှူလာနေပါတယ
်ဂျမ်ဖက်ဝါရာကိုထောက်ခံနေဆိုတဲ့ဆွဆွဲချက်နဲ့တူရကီအာဏာပိုင်တွေဟာအ ਨੇ စုံပညာရှင်12ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ဒါဟာကတ်ပုံတွေပေါ်အစိုးရရဲ့ချိုးခွင်းနှိမ်နှိမ်မှုတွေကိုရပ်ဆိုင်ဖို့တောင်းဆိုလာကိုပညာရှင်တွေကလက်မှတ်ထိုးခဲ့တာကြောင့်ဖြစ်ပါတယ်။အစ္စတန်ဘူမြို့နီးကွန်ကာလီတက္ကသိုလ်ကပညာရှင်တွေကိုဒီကနေ့တောက်ကြနေ့အစောပိုင်းမှာနေအိမ်တွေတွင်ရုတ်တရက်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးတော့တခြားလူ6ယောက်ကိုလည်းတဘာရဲခေါ်ဆောင်သွားတယ်လို့တူရကီဆိုရပိုင်းအန်နာတိုလူသတင်းဌာနကဆိုပါတယ်။အခုလိုတူရကီနိုင်ငံရှေ့တောင်ပိုင်းကကတ်လူမျိုးတွေကိုအကြောင်းမဲ့တပ်ဖြတ်တာတွေနဲ့နိုင်ငံအနေကနှင်ထုတ်တာတွေကိုရပ်တန့်ဖို့တောင်းဆိုချက်ကိုပညာရှင်ပေါင်း 1200 ထက်မနည်းလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအခုထိမ့်သိမ်းခံရထားသူတွေလည်းပါဝင်ပါတယ်။တောင်းဆိုချက်ထဲမှာအစိုးရကထုတ်ပြန်ထားတဲ့ညောင်ထွက်ရမိန့်တွေကိုချက်ချင်းရုပ်သိမ်းပေးဖို့နဲ့ PKK ကတပုံတွေနဲ့ညီညာရေးဆွေးနွေးမှုလမ်းစဉ်ကိုပြန်လည်စတင်ဖို့စတဲ့အချက်တွေပါဝင်ပါတယ်။တူရကီ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့ဟာ PKK အဖွဲ့ကိုဂျမ်ဖက်တပုံအုပ်စုအဖြစ်သတ်မှတ်ထားကြပါတယ်။တူရကီဆိုရနဲ့ PKK အဖွဲ့တွေကြားပြည်ပခါတွေကြောင်း1984ခုနှစ်ကလေးကလူပေါင်း4000ကျော်တေကျေပျက်စီးခဲ့ရပြီလည်းဖြစ်ပါတယ
် UAE ဘေးကန်တန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကနေတောက်ကြညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ Deputy Secretary of State Antony Blinken will travel later this week to Japan, to Burma,to South Korea and to China to consult with US.
ဒီနိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာဂျပန်၊မြန်မာ၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုသွားရောက်ပြီးဒေသတွင်းအမေရိကန်ရဲ့မဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးပါမယ်။ယူကော့ဝဲလွန်ကာလဒီမိုကရေစီအခုပြောင်းအခြေအနေတွေကိုကိုယ်တိုင်မြင်တွေ့နိုင်ဖို့မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်လို့ပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒီခီးစဉ်ဟာမစ္စတာဘလင်ကန်ရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ဖြစ်ပြီးအခုခီးစဉ်တွင်မစ္စတာဘလင်ကန်ဟာမြန်မာနိုင်ငံမှာဒီမိုကရေစီအခုပြောင်းအတွက်အဓိကကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမယ်လို့ပြောပါတယ်။မစ္စတာဘလင်ကန်ဟာနေပြည်တော်ကိုဇန်နဝါရီလ18ရက်နေ့ဆက်ရှိရနေတွေမှာသွားရောက်ချိန်တွင်အစိုးရခေါင်းဆောင်တွေနဲ့ဒေါက်တာဆုကြည်တို့ကိုတွေ့ဆုံပြီးရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့မြန်မာဒီမိုကရေစီအပြောင်းအလဲမှာအမေရိကန်အစိုးရကပံ့ပိုးပေးမယ်လို့ကတိပေးထားတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ရန်ကုန်မြို့အမေရိကန်တာဝန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံကပြန်မထွက်ခင်မှာနေပြည်တော်ကကမ်ပင်းစကီဟိုတယ်မှာဇန်နဝါရီလ18ရက်တနင်္လာနေ့ကျရင်တင်းစားရှင်လင်းပွဲလုပ်ပါမယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကလည်းဇန်နဝါရီလ18ရက်နေ့ကနေ19ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးမစ္စတာဘလင်ကန်နဲ့အတူနေပြည်တော်မှာမြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပါမယ်။ဒါ့အပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာမာလင်နော့စကီဟာရန်ကုန်မြို့ကိုသွားရောက်ပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူ့ခွင့်ရေးနဲ့အုပ်ချုပ်ရေးဆိုင်ရာကြေပြန့်တဲ့ပြဿနာတွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒီထက်မှလက်ရှိဒီမိုကရေစီအပြောင်းအလဲအမျိုးသားပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေပေါဝင်ပါမယ်။မစ္စတာမာလင်နော့စကီဟာအဲဒီနောက်မှာတော့မြန်မာလူငန်းရှင်တွေတရင်သမားတွေနဲ့ចောင်းသားတွေပါဝင်တဲ့ဒုဒုဆွနုပွဲတရက်ကိုကမကထပြုကျင်းပပေးမှာဖြစ်ပါတယ
်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ချက်တွေပြီးတပတ်အကြာတောင်ကိုရီးယားနဲ့တရုတ်နိုင်ငံကတာဝန်ရှိသူတွေဟာပထမဆုံးအကြိမ်ဖြစ်ဒီကနေ့တောက်ကြနေဆိုးမျိုးတော်မှာတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ဟာကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်ခုလိုနှစ်စင်နီးပါအစည်းအဝေးတွေပြုလုပ်နေကြတာပါ။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံခြားရေးမူဝါဒညွှန်ကြားရေးမှူးယွန်ဆွန်ကူးနဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှူးကွမ်ယိုဖေးတို့ဟာဒီကနေ့တွေ့ဆုံခဲ့တာဖြစ်ပြီးမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်ချက်နဲ့ပတ်သက်လို့တံပြန်ဆောင်ရွက်ချက်တွေအတွက်ဆွေးနွေးခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဟာဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်မြင်စမ်းသပ်နိုင်ခဲ့တယ်လို့ပြောဆိုခဲ့တဲ့အပေါ်မှာနိုင်ငံတကာရဲ့အပြင်းထန်ဝေဖန်ရှုတ်ချခြင်းကိုခံနေရခြင်းဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့စွမ်းရည်ဖြတ်တောက်ခြင်းနဲ့ကုန်သွယ်မှုတွေကုန်သွယ်မှုတွေကိုထိန်းချုပ်ခြင်းစတဲ့နည်းလမ်းတွေအသုံးပြုပြီးမြောက်ကိုရီးယားပေါ်ဖိအားပေးဖို့အမေရိကန်ကလိုလားနေပါတယ်
။ဆီယရာလီယွန်းနိုင်ငံကလူသေလောင်းတစ်ခုမှာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာကိုစမ်းသပ်တွေ့ရှိရတယ်လို့တာဝန်ရှိသူတူကပြောပါတယ်။အနောက်အာဖရိကဒေသမှာအီဘိုလာရောဂါပိုးပြန့်နှံ့ဖြစ်ပွားတာအဆုံးသတ်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာပြီးနောက်တည့်မှာပဲဒီသတင်းထွက်လာတာပါ။ဆီယရာလီယွန်းနိုင်ငံမှာအီဘိုလာရောဂါပိုးပြန့်တွေ့တဲ့ဖြစ်ရပ်ကိုအတည်ပြုထားတယ်လို့ WHO ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။နေ ီမကောင်းဖြစ်ပြီးဒီလအစောပိုင်းမှာကွယ်လွန်သွားတဲ့အမျိုးသမီးတူရဲ့အလောင်းမှာပိုးကိုတွေ့တာပါ။ယောဂဘူရုပ်တရက်ထပ်ပြီးပြန်ပွားလာနိုင်ခြင်းအတွက်ပြင်ဆင်ထားရမှာဖြစ်တာနဲ့မျှအခိုင်အမာစောင့်ကြည့်ဖို့နဲ့တုံ့ပြန်လှုံ့ဆော်ရေးစနစ်တွေဟာလာမယ့်လတွေအတွင်းအထူးအရေးကြီးတယ်ဆိုတာအခုယောဂဘူတွေ့လိုက်တဲ့ဖြစ်ရပ်ကပြနေတယ်လို့ WHO ကပြောပါတယ်
။အာရှဒေတာဝန်မှာဒီကနေ့စုဆရာဆေးတွေထပ်ကြပါတယ်။တရုတ်နိုင်ငံရဲ့နှေးကွေးနေတဲ့စီးပွားရေးအပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေတဲ့ကြားကအစုရှယ်ယာအကြောင်းဝယ်လုပ်ငန်းမှာမတည်ငြိမ်အခြေအနေနဲ့နောက်ထပ်သတင်းတစ်ပတ်အဆုံးသက်သွားတာပါ။ရှန်ဟဲအစုရှယ်ယာဈေးဟာ 3.5 ရာခိုင်နှုန်းဈေးကျပြီးတစ်နှစ်ကျော်အတွင်းအနှိမ်ဆုံးဈေးနဲ့ပိတ်သွားပါတယ်။တိုချိုဆိုးနဲ့ဟောင်ကောင်ဈေးကွက်တွေမှာလည်း1 ရာခိုင်နှုန်းကျော်စီအတက်ဈေးနဲ့ပိတ်သွားပါတယ်။1ရာခိုင်နှုန်းကျော်စီအကျဈေးနဲ့ပိတ်သွားပါတယ်။ခံမှန်းထားတာထက်ပိုပြီးအားနည်းတဲ့ချင်းငွေဆိုင်ရာအချက်လက်တွေကိုတရုတ်တာဝန်ရှိသူတွေကထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုရှယ်ယာဈေးတွေကျသွားတာပါ။အာနယ်ရဲ့ချင်းငွေအခြေအနေကြောင့်ဒုတိယကမ္ဘာအကြီးဆုံးကမ္ဘာဒုတိယအကြီးဆုံးစီးပွားရေးဖြစ်တဲ့တရုတ်နိုင်ငံရဲ့အခြေအနေပေါ်ပိုပြီးစိုးရိမ်လာကြတာဖြစ်ပါတယ်။ဈေးကွက်ကိုတွန်းအားပေးဖို့တရုတ်ဆိုးရွားကလှုပ်ခဲ့တဲ့ကြားကပဲတရုတ်စုရှယ်ယာဈေးတွေမတည်ငြိမ်ဖြစ်နေတာလာတော်ကြာနေပြီဖြစ်ပါတယ်။ကြာတာပြေးနေ့အမေရိကန်စုရှယ်ယာဈေးတွေကတော့အတက်နဲ့ဈေးပိတ်ထားပါတယ်။ဒွန်ကျွန်းနဲ့ S&P 500စုရှယ်ယာဈေးတွေ 1.5 ရာခိုင်နှုန်းလောက်တက်ပြီးNASDAQ ကတော့200ရာခိုင်နှုန်းအတက်ဈေးနဲ့ပိတ်ခဲ့တာပဲဖြစ်ပါတယ်
။ဒီတိုင်းမှာအစောပိုင်းကအမေရိကန်ရေတပ်သား10ယောက်ကိုအီရန်နိုင်ငံကထိန်းသိမ်းခဲ့တဲ့ဖြစ်မှာအထူးအကြောင်းရင်းတွေကစီပြန်ဖြည့်တဲ့လုပ်ငန်းနဲ့အင်ဂျင်ပိုင်းဆိုင်ရာကိစ္စရပ်တစ်ခုကြောင့်ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရေကြောင်းလမ်းပြစနစ်မှာချိုးယွင်းချက်ရှိခဲ့တာသိရှင်းပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး S. Carter ကပြောပါတယ်ခင်ဗျာ
။တော့ကြာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျကျော်သိန်းနဲ့ကိုဝင်းခမောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ညနေပိုင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 to 9:00ခွဲထိတက်ထုတ်လင့်ပေးသွားမှာပါ။ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်내နဲ့တိုင်းအပါအဝင်အစိုးရအဖွဲ့အစည်းတွေကိုဖွဲ့စည်းရမှာအမျိုးသားယဉ်ကျေးစည်းရေးကိုအခြေခံပြီးတခြားတိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းသွားမှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါရယ်ပြည်내နဲ့တိုင်းဒေသအဆင့်အစိုးရဖွဲ့စည်းရေးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းထောက်မမေခါကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါမကြခင်မှာရွေးကောက်ပွဲနိုင်ထားတဲ့ NLD ပါတီအနေနဲ့အစိုးရတစ်တရက်ကိုဖွဲ့စည်းတော့မှာဖြစ်ပါရယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီလိုဖွဲ့စည်းပြီးရင်သက်ဆိုင်ရာပြည်내အတိုင်းအစိုးရအဖွဲ့တွေကိုဆက်လက်ဖွဲ့စည်းသွားရမှာပါလက်ရှိမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD ပါတီအနေနဲ့မဲအရေးအတွက်အများဆုံးနဲ့အနိုင်ရရှိထားတာပါဒီလိုအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဗဟိုအစိုးရအပြင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတာမှာကျင့်သုံးသွားမဲ့မူဝါဒနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကခုလို VOA ကိုပြောပြပါရစေ။ဒါကြီးည
ာစီညာတက်နောက်နံမနေ့ကတိုင်းရင်းသားတွေကိုလည်းတိတော်တဲ့နေရာတွေမှာဒီချင်းပေါ်မူဒီတောင်းပေးမယ်ဆိုရင်ဟာနမနဲ့အဲ့ဒါလည်းလုပ်သွားမှာလေဒီဘာမှကျေစုစလာကြရမလို့အဲ့ဒီမူတစ်ခုပေါ်မူဒီမှာဒီတော်စုမှာရောတိုင်းတဲ့ပြည်တော်အဲ့ဒါလည်းလုပ်သွားမှာပဲ
ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကခန့်အပ်ရမှာပါခန့်အပ်မဲ့တိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တွေကိုလွှတ်တော်ကိုယ်စားလှယ်ဖြည့်ရွေးချယ်ခံရသူတွေတဲကပဲရွေးချယ်တင်မြှောက်ရမှာဖြစ်ပါတယ်သက်ဆိုင်ရာတိုင်းဒေသကြီးနဲ့နယ်ဆိုင်ရာဝင်ကြီးတွေကိုတော့တမရခန့်အပ်တဲ့သက်ဆိုင်ရာဝင်ကြီးချုပ်တွေကခန့်အပ်ရမှာဖြစ်ပြီးဒီဝင်ကြီးနေရာတွေအတွက်ကတော့ရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဖြစ်เสียမလိုပါဘူးလက်ရှိချိန်မှာပြည်내နဲ့တိုင်းတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေရှိပြီးဒီပါတီတွေကလည်းရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီတွေလည်းပါဝင်ပါတယ်ဒီမှာတိုင်းရင်းသားပါတီတွေကတိုင်းဒေသကြီးပြည်내အစိုးရဖွဲ့တာမှာအနိုင်ရပါတီ NLD နဲ့အတူတကွပါဝင်ဖွဲ့စည်းနိုင်ဖို့လိုလားလျက်ရှိပါတယ်ဒီလိုတိုင်းရင်းသားပါတီတွေကအနိုင်ရပါတီ NLD နဲ့တွဲဖက်ကညှိနှိုင်းလှုံ့ဆော်လုပ်ပေမဲ့အနိုင်ရ NLD ပါတီအနေနဲ့ကတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမရှိသေးပါဘူး NLD ပါတီဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကတော့တိုင်းရင်းသားပါတီတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
အဲ့တိုင်းသားကြီးပါလာနိုင်တာပေါ့နော်အဲဒါပေမဲ့ကျွန်တော်တို့ကဒီဥစ္စာကိုအစိုးရမဖွဲ့ခင်မှာကျွန်တော်တို့ကပို့ပြီးတော့ကျွန်တော်ရေးကြည့်တဲ့ဥစ္စာလေးတွေရှိပါလိမ့်တယ်။ဘာလဲဆိုကျွန်တော်လွှတ်တော်ပေါ့နော်လွှတ်တော်ဥစ္စာလေးတွေကျွန်တော်အရင်လောက်ရမှာကိုအဲ့ဒါလေးကိုကျွန်တော်လုပ်မိပါခင်ဗျ။တိုင်းသားဒီနေ့တော့တချို့ဥစ္စာလေးတွေကတွေ့ဆုံနေလို့တော့ကျွန်တော်တို့ရှိပါတွေ့ဆုံတာရှိပါ။ဒီကြကြကျွန်တော်တို့ဆုံးဖြတ်ထားတဲ့ကြောင်မရှိသေးပါဘူး။
Yakai Myoda Patiga, Duo Gita Dr. Emongaro, Pine Tai Asoya Pwezi Muma, Tasaya, Pine Tai Data Jiga, Tayenda Lumyuri, Pawin Bulu Ajang, Pine Tim Asoya de Pwezi Mune Patabi, Tu Amingo, Akulu Pio Piavare.
Name Kalama, Nidar Mukusi, Puchuka, no, to Usa Mima, Piranzu Sura, Pussi now. Some Kenjin Shivali, eh? တိုင်းဒေသကြီးပြည်နယ်မှာလည်းအစိုးရဖွဲ့စည်းနိုင်တဲ့အခွင့်အရေးရှိပါလိမ့်မယ်။ပြည်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေကတော့နော်ရှိပါတယ်။တော်တော်လေးပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ကတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကြွေးကြော်နေပါတယ်။တမန်နေ့ကလည်းဒီအောင်ဆန်းစုကြည်ပြောပါတယ်။အဲ့ဒီသဘောတရားအရာပြည်နယ်တစ်ခုမှာအနိုင်ရနေတဲ့ပါတီကြီးတစ်ခုပေါ်မှာဒီမိုကရ
င်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောပြပါတယ
်ကျွန်တော်တို့ SNLD နဲ့ NLD ကြားထဲမှာအစိုးရဖွဲ့ရေးနဲ့ပတ်သက်ပြီးဘာတစ်ခုမှဆွေးနွေးညှိနှိုင်းထားတာမရှိသေးပါဘူးခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြုတ်မပြင်ဘဲနဲ့ဆိုလို့ရှိရင်ဘယ်သူပဲဝန်ကြီးချုပ်တက်လို့လို့ပေါ့နော်အဲ့တော့တိုင်းလာပြည်သူလူထုတွေအတွက်သိပြီးအကျိုးများစရာအကြောင်းမရှိပါဘူးဝန်ကြီးချုပ်ကိုယ်တိုင်ဟာပြည်내သူပြည်내သားတွေကိုယ်တိုင်ကမဲပေးပြီးရေးချယ်တင်မြှောက်ပြီးသူ့ကိုအလိုကျရင်အလိုကျတဲ့အတိုင်းပေါ့နော်အလိုမကျရင်လည်းသူ့ကိုပြန်ပြီးချုပ်ချနိုင်ခွင့် right to recall ပေါ့အဲ့ဒါအတိအကျရှိမှနေသားမျိုးမရောက်မချင်းဟာဘယ်သူပဲဝန်ကြီးချုပ်လို့လို့ကျွန်တော်တက်ကတော့သိပြီးအယုံညှို့စရာအကြောင်းမရှိပါဘူးခင်ဗျာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအစိုးရတဲ့ဖွဲ့စည်းရေးအတွက်တမရဝင်ကြီးတွေရဲ့အမည်စရင်းတွေကိုလာမယ့် February 1ရက်နေ့နောက်ဆုံးထားထုတ်ပြန်သွားဖို့ရှိတယ်လို့ထုတ်ပြန်ပြောဆိုထားပါတယ် NLD အစိုးရဖွဲ့စည်းရာမှာတိုင်းရင်းသားနိုင်ငံရေးသမားနဲ့ပညာရှင်များ NLD ပါတီဝင်အချို့နဲ့လက်ရှိအစိုးရအဖွဲ့မှလူဟောင်းအချို့တို့ပြန်လည်ပါဝင်နိုင်တယ်လို့နိုင်ငံရေးသမားအများစုကတော့တုံ့တက်လျက်ရှိပါတယ်ရှင်
မမေခတင်ပြတော်ရပါရှင် VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထောင်ဆန်းစုကြည်ရဲ့ညွန်ကြားမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဖားကန့်ဒေတာကိုတွားရောက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာပေးလုပ်ငန်းတွေစတင်လှုပ်ဆောင်နေပါတယ်ဖားကန့်ဒေတာမှာအရင်ကတနိုင်တစ်ပိုင်းကြောက်စိမ်းတူးဖော်မှုတွေပဲရှိခဲ့ရကစစ်အစိုးရလက်ထက်ကစားလို့ကုမ္ပဏီကြီးတွေကိုဆက်ရန်ရာကြီးတွေတုံးပြီးတော့ကြောက်စိမ်းအလွန်အကျွံတူးဖော်မှုတွေကိုခွင့်ပြုခဲ့ပြီးတဲ့နောက်မှာတော့မြေစာပုံပြိုကျလို့လူရာနဲ့ချီတေဆုံးမှုတွေရှိခဲ့ပြီးဖားကန့်ဒေတာဟာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးလာခဲ့တာပါတင်းအပြည့်စုံကတော့ VOA တင်းထောက်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးဦးဆောင်ပြီးဖားကန့်ဒေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးတာတွေကြောက်စိမ့်သူဖော်တဲ့နေရာတွေစီတွားရောက်ကွင်းစင်လေးလာမှုပြုလုပ်တာဒီကနေ့ဆို၄ရက်မြောက်ရှိပါပြီဖားကန့်ဒေတာမှာကုမ္ပဏီကြီးတွေရဲ့စနစ်မကျတဲ့ကြောက်စိမ့်အလွန်ကျွံသူဖော်မှုတွေမြေစာပုံပုံနာတွေရဲ့အကျိုးဆက်တွေအနေနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်လာတာကြောင့်ဒေသခံလူထုအနေနဲ့အစိုးရကပြဋ္ဌာန်းထားတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေနည်းဥပဒေတွေကိုနားလည်လာအောင်ပညာပေးလုပ်ငန်းလှုပ်ဆောင်တာဖြစ်ပါတယ်။ဖားကန့်ဒေသမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရခြင်းရဲ့အဓိကအကြောင်းရင်းကတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ပြီး2012ခုနှစ်မှာလွတ်တော်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေပြဋ္ဌာန်းထားပေမဲ့ဒီဥပဒေကိုဌာနဆိုင်ရာအာဏာပိုင်တွေရောဒေသခံတွေကပါတေချာနားမလည်ကြဘူးလို့ NLD ပါတီရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးကပြောပါတယ်
တဘာဝပတ်ဝန်းကျင်ထိခိုက်တယ်ဆိုတာကတော့တရားဥပဒေမစိုးမိုးလို့ဖြစ်တာပေါ့ဥပမာမြေပုံနဲ့ဆိုလို့ရှိရင်ရွာနဲ့ကိုက်ဘလော့ဝေးရမယ်မြေပုံရဲ့အတိုင်းအတာဘယ်လိုရှိရမယ်သတ္တုတူးပေါ်တဲ့နေရာရဲ့နေရာရဲ့ area ဘယ်လိုရှိရမယ်အဲ့ဒီကိစ္စတွေကိုဒီစီမင်းစည်းကမ်းနဲ့ဒီထုတ်ထားတဲ့ဥပဒေတွေနဲ့အညီမလုပ်ဘူးမလုပ်တာဘာကြောင့်မလုပ်နိုင်လာလဲဆိုရင်ဥပဒေမစိုးမိုးလို့မလုပ်တာပဲအဲ့ဒီအခြေအနေကျွန်တော်တို့ရတယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖားကန့်ဒေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်တာဒါဒုတိယအကြိမ်ဖြစ်ပြီးစကိုင်းတိုင်းကတာမြို့နယ်နဲ့ကလေးဝါတို့မှလည်းပညာပေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပါတယ်။လက်ရှိဖားကန့်ဒေတာမှာရေရင်းမြေဆုံးရှုံးတာလူမှုရေးအသက်အိုးအိမ်ထိခိုက်ပျက်စီးတာစတဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေများလာတဲ့အချိန်မှာ NLD ပါတီကဦးစီးပြီးလုပ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးသင်တန်းတွေအပေါ်ဒေသခံလူမှုရေးစိတ်ပါဝင်စားမှုနဲ့ပတ်သက်လို့ဖားကန့်မြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးတင်စိုးကအခုလိုပြောပါတယ
်ဖားကန့်ဒေတာဟာတဘာဝပေါင်းကျင်နဲ့ပတ်သက်ဆိုအဓိကဖြစ်ခက်ပျက်စီးနေတဲ့ဒေတာဖြစ်တဲ့ကြောင့်ဒီမှာတဘာဝပေါင်းကျင်နဲ့ပတ်သက်တဲ့အကျုံးဝင်တဲ့ကိစ္စရအားလုံးကိုပေါ့ဗျာဒီကဒီမှာဆိုလို့ရှိရင်ရေရင်းမြစ်တွေအပြောင်းဆုံးနေတယ်စစ်တော်တွေမရှိတော့ဘူးအဲ့တော့လူမျိုးသားမျိုးနဲ့ပုံတွေကြောင့်ပုံတွေကြောင့်လူတွေအင်းကြီးလူတွေတဲ့အုံကြီးတိုက်တယ်ပြီးတော့မှကျွန်တော်ဥပ္ပိချောင်း 这个情况就是因为那个五年啊七岁的你他这个将近哈他刚好给你在了面对来了而且面对来的看见了我就能够啊，那一季的项目就批了，家里哈，阿龙话的包房金金用批了的，没他的批了，家里有呢，哎，像那肉地的家里的阿龙拿来的，不过这些这边，哎，拿来了，我们这边拿来的不差批了，就是这种，因为这种面面的介绍，阿龙拿来的。
帕干教授内面也的娃娃把文件清理过，关心李老板，适当也有奶奶清理完洗的来着，别伢被龙安啊，提提要要龙奶奶清理了，我们洗的不落，帕干对大干无所论啊，都面我表白的。帕干地大干为干肉，十年的阿基瑞东边叫声乱叫，突破尼姆瑞哈，地大干比都六六转，九面的兄弟阿们看啥呀？无路有啥你家了吧？苦内半年阿的嘛，帕干地大哥丢那眼不干米在家里，突破伊眼里阿瑞哥，龙眼内等转哪里？叫声乱叫突破阿瑞。以上帮票价目的将路瑞亚内区对送给路维盘目的传播拉比的闹马，各前边的文件中的所有配文的超过可有十三目标路开发的，而里闹马罗帕干地大对我等端里的，面对高瑞的面对在对文要拉拉也算大笔，叫声突破一路安古罗，沿路在带路上你在批发的先。
在那里那个快递，咱们到嘛到网上扫墓，一张是人家人家干分分的嘛，咱们到搞些物资就不就目前没有人啊，配合多吧嘞。这个啥哈，列队嘛，这边偏南就西巴的啦。在那里那个快递里呢，咱们到嘛到网上扫墓，拉拉，先看墓里呢不得比。啊，后来没事呢，人家在那里来时间嘛，顺路加油嘛。第一时间嘛，把我顺路进来，所以十多页没分两百股，是人家没补他别个，过夜面的不牢固，啥单呢撇撇，单反呢撇撇，补他路来加吧嘞。有一封 number 个，得你到伢呢，到先呢，阿阿阿哩 ，email 里啥个 ，Burmese@voanews.com 写吧嘞，把我们兄弟家伙，到达兄弟阿路路，你过来呀。
我那片兄弟呢，过来一带里来兄弟看嘛，把我们兄弟家伙差不多配个玩先。VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညနေခင်းတဲ့တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုတော့နိုင်ငံတကာသတင်းဖက်အလက်ပေးချင်ပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ပေါ်မှာအစွန်းရောက် IS အဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမနေ့ကဖြစ်ပျက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့လုံခြုံရေးတွေအထူးတင်းကျပ်ထားပေမဲ့လို့ဂျကာတာမြို့အခြေအနေတွေကတော့ပုံမှန်လိုဖြစ်နေပါပြီဂျကာတာမြို့မှာသတင်းယူဖို့ရောက်နေတဲ့ VOA ရုပ်သံသတင်းထောက်ကိုစင်လက်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုစင်လိုက်ရဲ့မနေ့ကအဲဒီပြစ်ခတ်မှုတွေအကြမ်းဖက်မှုတွေအခြေအနေနဲ့အချိန်နဲ့ပေါ့ဒီကနေ့ဂျကာတာမြို့ရဲ့အခြေအနေဘယ်လိုများရှိပါလဲဗျ
ဒီနေ့ဟိုမြို့လေကောင်မှာတော့သူကပုံမှန်နေထားတော့တွေ့ရတယ်ဗျဟိုအဲလိုထူးကြတာဆိုလို့ဒီလုံခြုံရေးတွေထူးထူးကြကြယူထားတာလွယ်လို့ကျန်တဲ့ဟိုတွားလာလုံရှားတဲ့ပုံစံကတော့ပုံမှန်အတိုင်းဖြစ်သွားပြီလို့ပြောလို့ရတာပေါ့နော်ဒီနေ့
အဲ့တော့ဈေးတွေအလုပ်တွေပါတွေပါပုံမှန်ဖွင့်သွားပြီဗလား
ဟုတ်ကဲ့ဒီနေ့ကအုံတိုက်တွေအကုန်လုံးကတော့အကုန်ပြန်ဖွင့်နေပါပြီဒီလုံကြုံရေးကတော့လမ်းမပေါ်မှာဟိုလုံကြုံရေးပို့ယူထားတယ်အဲ့ဒါတော့ပဲရှိတယ်ဟိုအသွားလာလှုပ်ရှားမှုကတော့အကုန်ပုံမှန်အတိုင်းဖြစ်သွားပြီပြီးတော့သူတို့ဒီအင်ဒိုနီးရှားသမ္မတကလည်းဒီနေ့ဟိုအားလုံးကပုံမှန်အတိုင်းအားလုံးပြန်ဖြစ်သွားပြီဆိုတော့သူတို့ TV ကလည်းပြောတယ်အခုဒီနေ့ shopping mall တွေကိုလည်းသူလိုက်ပြီးတော့မနက်ကကြည့်တယ
်ဂျကာတာမြို့ကန်ကြီးရဲ့ဖြစ်သွားတဲ့အခြေအနေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်ကဘယ်လိုများတွေ့ရပါလဲခင်ဗျအ
ဲသူတို့ရဲ့တုံ့ပြန်ချက်ကဒီနေ့ညနေပိုင်းမှာတော့ဒီဟိုစုပြီးတော့ဒီအခင်းဖြစ်တဲ့နေရာမှာလာပြီးတော့သူတို့ကြံဖတ်သမားတွေကိုသူတို့မကြောက်ပါဘူးဆိုတော့ဟာမျိုးအင်အားလာပြတာတွေ့ရတယ်ပြီးတော့တည်ဆုံသွားတဲ့ဟိုလူအတွက်လည်းဒီမှာဝမ်းနေကြောင်းပေါ့နော်ဒီမှာဆူတောင်းပွဲသူတို့လာလောက်ကြတယ်ဟိုအများသောအပြင်တော့ကြံဖတ်သမားတွေကိုသူတို့မကြောက်ဘူးပေါ့ဒီကြံဖတ်သမားတွေပြန်ပြီးတော့တွန်းလှန်သွားမယ်ဆိုတဲ့ဟာမျိုးဟိုဆန္ဒလာဖို့ထုတ်ကြတာပေါ့ညနေပိုင်းမှာတော့ဟိုစုစုပေါင်းလူ200လောက်တော့ရှိတယ်မို့သူတို့ဂျကာတာမြို့ကနေရသူတို့ဆိုလိုချင်တဲ့သူတို့ကသူတို့ကဘာသာရေးရတော့သူတို့ကတူတယ်ပေါ့နော်ဒါပေမဲ့သူတို့ကအကျန့်ဖတ်သမားမဟုတ်ဘူးပေါ့ဒီအကျန့်ဖတ်လို့ရတဲ့ကိုစန့်ကျင်တယ်ဒီ IS ကိုစန့်ကျင်တယ်ပေါ်အောင်လို့သူတို့ထုတ်ပေါ်ပြီးပြောကြတာပေါ့သူတို့ကန်စားချက်ကတော့အဲ့လိုရှိချက
်မနေ့ကတိုက်ခိုက်မှုမှာဒီအနောက်နိုင်ငံသားတွေနိုင်ငံသားတွေကိုပြစ်မှတ်ထားတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီနေ့တန်ယုံနေဒီအနောက်နိုင်ငံပိုင်းဒီဈေးတွေဆိုင်နေအဲ့ဒီရဲ့အနေထားလုံခြုံရေးအနေထားဘယ်လိုများရှိပါလဲဘယ်လိုများတွေ့ရပါလဲ
အခုကျွန်တော်ရောက်နေတဲ့နေရာကတော့ဒီဖြစ်သွားတဲ့ဟိုဘုံပေါက်သွားတဲ့နေရာနားမှာပဲဒါနဲ့မြို့လေကောင်လည်းဖြစ်တယ်တန်ယုံတွေလည်းရှိတယ်ပြီးတော့ shopping mall အကြီးတွေလည်းရှိတယ်ဟို shopping mall တွေကတော့ပုံမှန်တိုင်းဖွင့်တယ်တန်ယုံတွေကတော့ဟိုလုံခြုံရေးတော့ချထားတာတွေ့တယ်ဒါပေမဲ့သူတို့တန်ယုံလုပ်ငန်းတွေလုံးမလုပ်တော့ ဟိုမသိ
ဒီနိုင်ငံခြားသားခီးသွားတွေနဲ့ရဲ့အနေထားဘလို့များတွေ့ရပါလဲ
မျိုးလေကောင်မှာတော့အပုံမှန်ဆိုတော့အများကြီးပေါ့လောလောဆယ်တော့နည်းနည်းပပတော့တွေ့ရတယ်ဒါပေမဲ့ညဘက်တွေတော့တိတ်မထွက်ကြအောင်မနေ့ကဖြစ်ပြီးတဲ့နေ့ဆိုလဲဟိုည9:00နာရီ10:00နာရီလောက်ကနိုင်ငံဟိုလမ်းမောင်းမှာဘယ်သူမှတိတ်မရှိတော့ဘူးပေါ့ဒီနေ့ကတော့ပုံမှန်တိုင်းဆိုရင်တော့သူတို့ဒီနေရာကဟိုလူစီကားရရဲ့ပေါ့နော်အခုတော့ဟိုနည်းနည်းကျဲသွားတယ်လို့တော့ပြောလို့ရတယ်နိုင်ငံသားတွေလည
်းဒီကုဖြစ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တခြားစိုးရိမ်မှုတွေပြင်ဆင်ဆောင်ရွက်မှုတွေအဲ့ဒါကြီးဘာတွေများသတိထားမိပါလဲ
ကျွန်တော်တွေ့သတိထားမိတာကတော့ပုံမှန်အတိုင်းတော့ပုံမှန်တိုင်းတော့ပဲဖြစ်မယ်သူတို့ရှိမှလည်းအဲ့လိုမျိုးဘုံပေါက်တာမျိုးပါဖြစ်တယ်ကိုကို suicide တဘောမျိုး suicide ဘုံမိနေရတော့လောက်တာရှိတယ
်ကိုစင်လက်တို့အခုတဲတဲ့ဟိုတယ်ကြီးအပါဝင်ပေါ့နိုင်ငံတကာခီးသွားတွေရှိမဲ့နေရာမျိုးတွေအဲ့ဒီနေရာတွေမှာထူးခြားသူတို့ဘာတွေများသတိထားမိလဲ
အာဒီဟိုတယ်တွေကတော့တော်တော်လေးလုံခြုံရင်းတင်ချက်ထားတယ်ဒီဟိုတယ်အဝင်ထွက်တွေကိုလေဒီနားပတ်ဝန်းကျင်ကဟိုတယ်အကြီးတွေရှိတယ်ဆိုတော့ဒီဟိုဝင်းနာထွက်တာဒီပစ္စည်းတွေကိုစစ်ဆေးတာဒီဘက်ကားဝင်ထွက်ကစားတော်တော်ကြီးတင်ချက်ချက်တော့စစ်ဆေးတာတွေ့ရတယ်ဟိုသူတို့လုံခြုံရေးတော့ပို့ပြီးတော့ဟိုအရင်အထက်ပို့ပြီးတော့ဟိုပို့ထားတာပေါ့နော်ထူးခြားခြားသူတို့မနက်ကဒီ TV ကနေပြီးတော့သူတို့ဟိုအင်ဒိုနီးရှားသမ္မတပြောတာကတော့ဒီအခြေအနေကတော့သူတို့ပုံမှန်တိုင်းဟိုပြန်ဖြစ်ပြီပေါ့နော်ဒီစစ်သွေးကြွားတွေကိုလည်းသူတို့အခုဟိုပြီးတော့သူတို့အကုန်လုံးနှိမ်နှင်းလိုက်နိုင်တယ်ပေါ့အဲတော့အားလုံးကအခြေအနေပုံမှန်တိုင်းပဲဟိုပြန်ဖြစ်နေပါပြီဆိုတာမျိုးတော့သူတို့ကဟိုဒီအစိုးရဘက်ကတော့ဟိုပြောနေတဲ့သဘောရှိတယ်
IS အဖွဲ့နဲ့ဆင်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်သွားတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ရဲ့အခြေအနေကိုကုသညွန်ဦးကမေးမြန်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်းနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကုကြကြောသိန်းကပြပြပေးပါမယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျာတာဗရီနေ့ကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်လျာရှိသူ၃ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကအဒီကနေ့ဖမ်းလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အခြားသား၂ဦးထဲမှာ၁ဦးကကနေဒါနိုင်ငံသားဖြစ်ပြီးနောက်တစ်ဦးကအင်ဒိုနီးရှားနိုင်ငံသားဖြစ်ပါတယ်။စစ်သွေးကြွားလူတန်လျာရှိသူ၃ဦးကိုမြို့တော်ပြင်ဘက်ကဒီဖုတ်အချက်မှာဖမ်းလိုက်တယ်ဆိုတဲ့သတင်းတွေကိုလူညိုရေးဆိုင်ရာဝန်ကြီးလူဟတ်ပန်ဂျိုင်တန်ကအတည်ပြုပါတယ်။နိုင်ငံတွင်းမှာတော့လူညိုရေးကိုတင်းကျပ်ထားပါတယ်။စစ်သွေးကြွားလူတန်လျာရှိသူတွေကိုဖမ်းမိနိုင်ဖို့ဂျာဗန်နဲ့တခြားကျွန်းတွေမှာလည်းစီးနှင်းရှာဖွေတာတွေလုပ်နေတယ်လို့နိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရအန်တွန်ချယ်လီယန်ကိုကူကားပြီးရိုက်တာသတင်းဌာနကပြောပါရယ်အမေရိကန်သမ္မတလောင်းဖြစ်ပနမရွေးချယ်ပွဲတွေကိုကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှာပဲတောင်ကာရိုလိုင်းနားပြည်နယ်ကစကားစစ်တူပွဲတွင်ရီပဘလီကန်ကိုယ်စားလှယ်လောင်းတွေအခြေတင်ရှင်ပြန်ကြပါရယ်ကိုယ်စားလှယ်တချို့ကသမ္မတဘရက်အိုဘားမားရဲ့မူဝါဒတွေကိုထိုးနှက်တိုက်ခတ်ပြီးတော့ထောက်ခံမှုရဖို့ကြိုးစားကြပါရယ်ဒီသတင်းပတ်ထဲအမေရိကန်ရဲတပ်သား၁၀ယောက်ကိုအီရန်ကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတကနိုင်ငံတော်ခြေပြမင်ကွန်းနဲ့မှအလေးထားပြောမသွားဘူးဆိုပြီးတက္ကသပြည်နယ်ထက်တော်မှတက်ခရုစ်နဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီတို့ကဝေဖန်ကြပါတယ်။ IS အစွန်ရောက်စစ်သွေးကြောင်းနဲ့ပတ်သက်လို့သမ္မတဥပမာအစိုးရရဲ့မူဝါဒပေါ်ဖလော်ရီဒါပြည်နယ်ထက်တော်မှမာကိုရူဘီယိုကဝေဖန်တယ်လို့ရီပဘလကန်ကိုယ်စားလှယ်လောင်းတွေရဲ့ရှေ့တန်းရောက်နေတဲ့ဒေါ်နယ်ထရမ့်ကတော့အကြမ်းဖက်သမားတွေတိုင်းပြည်ထဲဝင်မလာနိုင်အောင်လူဝင်မှုကြီးကြပ်ရေးဥပဒေကိုပိုပြီးတင်းကျပ်ဖို့ထပ်ပြောပါရယ်။ဆီးရီးယားမှာဆစ်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ငတ်မုတ်ခေါင်းပေါင်းမှုကိုပြည်တွင်းစစ်မှာလက်နက်တပွဲသုံးနေတာရပ်ဖို့အပြင်းထန်ဖိအားပေးခံနေရပါတယ်။အကူအညီတချို့ပို့နေပေမဲ့လူထောင်ပေါင်းများစွာငတ်မုတ်ခေါင်းပေါင်းရတဲ့ပေါ်ဆီးရီးယားကတိုက်ခိုက်နေတဲ့အဖွဲ့တွေအနေနဲ့ဘာအကြောင်းပြချက်မှပေးလို့မရဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောပါရတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကော်ဘီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရခင်ဗျာ
။သတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Pineham ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းတိုမီတာ24 kHz 13.33 ညလိုင်းတိုမီတာ25 kHz 13.665 လိုင်းတိုမီတာ53 kHz 5885နဲ့လိုင်းလမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်နဲ့တွေ့လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.